တိဘက်ဒေသမှာဒီကနေ့အင်္ဂါနေ့မှာအားပြင်းတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့တာကြောင့်အခုနောက်ဆုံးစီးရင်နေအရာအနည်းဆုံးလူ65ယောက်သေဆုံးပြီး130ကျော်ဒဏ်ရာရရှိသွားပါတယ်။အီဝရက်တောင်ရဲ့အရှိမြောက်ဘက်မိုင်50လောက်ကိုဗဟိုပြုလှုပ်ခတ်ခဲ့တာဖြစ်ပြီးတရုတ်အစိုးရငလျင်မှတ်တမ်းနေအရာကတော့ပြင်းအား6.8%တယ်လို့ဖော်ပြပါတယ်6.8%ရှိတယ်လို့ဖော်ပြပါတယ်အမေရိကန်ငလျင်တိုင်းထွာရေးဌာနမှတ်တမ်းနေအရာကတော့ပြင်းအား9.8%ရှိတယ်လို့ပြောဆိုထားပါတယ်ငလျင်ဟာတရုတ်ပြည်အနောက်ဘက်ဒေသနဲ့နီပေါ်နယ်စပ်တစ်လျှောက်လှုပ်ခတ်ခဲ့တာဖြစ်ပြီးအိုးအိမ်1000ကျော်ပျက်စီးကလူ130ကျော်လောက်ဒဏ်ရာရခဲ့တယ်လို့တရုတ်အစိုးရသတင်းဌာနကပြောပါတယ်ငလျင်ကြောင့်အပြက်အစီးတွေကြောင့်ပိတ်မိသူတွေနဲ့ပျောက်ဆုံးသူတွေကိုရှာဖွေဖို့အတွက်ကယ်ဆယ်ရေးလုပ်သား1500လောက်ကိုချထားပြီးတရုတ်စစ်သား200လောက်လည်းပူးတွဲလောက်ကင်နေတယ်လို့တရုတ်အစိုးရပိုင်း CCTV သတင်းဌာနကပြောပါတယ်။ဟီမဝင်တာတောင်တန်းဒေသမှာလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်နီပေါ်နိုင်ငံအရှေ့မြောက်ဒေသမှာလည်းပြင်းထန်တဲ့လှုပ်ခတ်မှုတွေဖြစ်ခဲ့ပေမဲ့ထိခိုက်သေဆုံးမှုနဲ့ပျက်စီးမှုအခြေအနေတွေကိုတော့သတင်းထွက်ပေါ်လာခြင်းမရှိသေးဘူးလို့နီပေါ်အရေးပေါ်တုံ့ပြန်ဆောင်ရွက်ရေးဌာနကပြောပါတယ်။တရုတ်အသိမ်းပိုက်ခံတိဘက်ဒေသနဲ့နီပေါ်နယ်စပ်မှာလှုပ်ခတ်ခဲ့တဲ့ဒီငလျင်ဟာမြေအောက်6မိုင်အနက်လောက်မှာဗဟိုပြုလှုပ်ခတ်ခဲ့တာလို့အမေရိကန်ငလျင်တိုင်းထွာရေးဌာန USGS ကပြောဆိုပါတယ်။